ဟောင်ကောင်မှာလက်နက်မပါတဲ့ဆန္ဒပြသူတဦးကိုလက်ထိတ်ခတ်ထားပြီးရဲတွေကရိုက်နှက်နေတာကိုရိုက်ကူးထားတဲ့ဗီဒီယိုထွက်လာခဲ့ပြီးတဲ့နောက်လူခွင့်ရေးအဖွဲ့တွေကအာဏာပိုင်တွေကိုပြစ်နှင်ရှုံချနေကြပါတယ်။အစိုးရရုံးချုပ်အနီးအတိအကျတဲ့လမ်းမကြီးတစ်ခုမှာပိတ်ဆို့ထားတဲ့ဆန္ဒပြသူတွေကိုပုံထူးနေမှာရဲတွေကရှင်းဖို့ကြိုးစားရင်းအဲ့ဒီဖြစ်ရဖြစ်တာပါ။အရဲဝင်လုံခြုံရေး6ယောက်ကလူမှုဖူလုံရေးဝန်ထမ်းတဦးကိုမှောင်နေတဲ့အဆောက်အဦတစ်ခုရဲ့ဝင်ပေါက်ရှိဆွဲခေါ်သွားပြီး၄မိနစ်ကြာအကြိမ်ပေါင်းများစွာကန်ကြောက်ထိုးချိန်နေတာကိုရိုက်ကူးထားတဲ့ဒီဗီဒီယိုကိုဟောင်ကောင်ရုပ်သံလွှင့်သတင်းဌာန TVB ကထုတ်ပြန်ပြသပါဗျ။အဲ့ဒီဖြစ်မှာပါတဲ့လုံခြုံရေးတွေကိုတခြားတာဝန်ပြောင်းချထားပြီးတော့ဖြစ်ရကိုစုံစမ်းစစ်ဆေးနေတယ်လို့ဟောင်ကောင်လုံခြုံရေးအကြီးအကဲလိုင်ချွန်ခွတ်ကသတင်းတောက်တွေကိုပြောပါတယ်။ရဲတပ်ဖွဲ့ကိုအနိုင်မပြုနိုင်တဲ့ထိန်းသိမ်းခံတဦးအပေါ်ရရဆက်ဆက်တိုက်ခိုက်တာလို့အပီပီဆိုင်ရာလူချင်းချမ်းသာကွင်းအဖွဲ့ Amnesty International ကပြောဆိုထားပြီးတော့ဖြစ်ရမှာပါဝင်တဲ့လုံခြုံရေးတွေကိုအရေးယူဖို့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။အာရှလူခွင့်ရေးကော်မရှင်ကလည်းဒီဖြစ်ရအပေါ်ထိတ်လန့်ကြေကွဲမိတယ်လို့ပြောပြီးတော့အဲ့ဒီလုံခြုံရေးတွေကိုဖန်ဆီးပြီးဖြစ်နိုင်တဲ့မြအမြန်ဆုံးဥပဒေအရစီရင်ဖို့တောင်းဆိုထားပါတယ်ရှင်။